Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဒီဇင်ဘာလ20ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ71.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့ညနေခင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဂျာမနီနိုင်ငံဘာလင်မြို့ကခရစ်စမတ်ဇီးတစ်ခုမှာလူ12ယောက်ထဲမှနေသေးဆုံးခဲ့တဲ့ထရက်ကာတိုက်မှုကိုအကြမ်းဖက်လို့ရဖြစ်အာဏာပိုင်တွေယူဆထားကြောင်းဝန်ကြီးချုပ်အင်္ဂလာမာကဲကပြောလိုက်ပါတယ်တူရကီနိုင်ငံဆိုင်ရာရုရှားသံမကြီးကတူရကီရဲတပ်ဖွဲ့ဝင်2ဦးရဲ့ပြစ်ခတ်မှုကြောင့်အင်္ဂလာမြို့တော်မှာသေဆုံးသွားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုက်နေသူကြီးညာပေးမှာပါ
ကောင်းပါပြီရှင်ရှမ်းပြည်မြောက်ပိုင်းဖက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင် TNLA တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ
်။တို့ရွာထဲမှာလည်းပြင်းပြခတ်နေကြတော့ပဲအခုကပန်လုံရွာထဲအထိဖြစ်နေတာနဲ့အစောပိုင်းကတော့ဟိုဆစ်ရှောင်းတွေကတော့တို့ကလည်းနှစ်ဖက်ကမပေးထွက်ဘူးလို့ပြောတယ်တို့မပြေးတအောင်မနဲ့ဆယ်နိုင်လောက
်ဒေသခံအကူအညီပေးရေးအဖွဲ့ဝင်ဆိုင်လျံခမ်းပြောသွားတာပါရှင်အပြည့်အစုံကိုတော့မကြခင်ကြားမှာပါ။ဒါအပြင်တူရကီနိုင်ငံဆိုင်ရာရုရှားတပ်မှလုံခြံခံရတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုမှာအမေရိကန်တို့ကကူညီဖို့ကမ်းလှမ်းလိုက်တဲ့တဲ့နဲ့ကွန်ပျူတာနဲ့ဒိဂီတာတွေကိုဘလို့ဖန်နေတယ်လဲဆိုရဲဤပညာဆိုင်ရာတင်ပြချက်နဲ့အတူ2016ခုနှစ်ရဲ့ထူးခြားချက်တွေထဲမှာအမေရိကန်သမ္မတတွေရင်ဆိုင်ရမယ့်အခက်အခဲတွေအကြောင်းကိုလည်းသတင်းတွေပြီးမှကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
ဂျမနီနိုင်ငံဘာလင်မြို့ကလူတွေအပြည့်အစုံနဲ့စီကားနေတဲ့ခရစ်စမတ်ဇီးတစ်ခုမှာလူ12ယောက်တမန်နဲ့သေဆုံးပြီး50လောက်ဒဏ်ရာရခဲ့တဲ့အထိထရက်ကားနဲ့ဝင်တိုက်မှုဟာအကြမ်းဖက်လို့ရဖြစ်အာဏာပိုင်တွေကယူဆထားကြောင်းဝန်ကြီးချုပ်အန်ကလာမာကဲကဒီကနေ့ပဲပြောဆိုလိုက်ပါတယ်ခရစ်စမတ်ပွဲတော်ကိုရိုးရာအစဉ်လာတိုင်းလေယာဉ်ပြင်ခန်းသားတွေနဲ့ကျင်းပနေတဲ့ဂျမနီနိုင်ငံဘာလင်မြို့ကသမိုင်းဝင်ကိုင်ဆာဝီလမ်အမတ်တရဖျားကြောင်းပြင်ပမှာတင်းလာနေနောက်မိုင်းတုန်းကကားတိုက်မှုဖြစ်ခဲ့တာပါထရက်ကမောင်းသမားဖြစ်တန်တရားရှိသူကိုတော့2ကီလိုမီတာလောက်အကွာမှာဖမ်းဆီးမိခဲ့ပြီးကားထဲမှာပါလာတဲ့နောက်တူကတော့အခင်းဖြစ်ရာနေရာမှာတင်ဆေးဝါးကုသပေးနေစဉ်တိစုံသွားပါတယ်တန်တရားရှိသူဖြစ်ဖမ်းဆီးထားသူကလွန်ခဲ့တဲ့ဒဏ်နှစ်လောက်ကပဲဂျာမနီနိုင်ငံကိုရောက်လာတဲ့ပါကစ္စတန်နိုင်ငံသား2ဖြစ်ကြောင်းလဲဂျာမန်မီဒီယာတွေကဖော်ပြနေကြတာပါတက္ကမှုကိုကျွလွန်သူဟာခလုံငွေရဖို့ကြိုးစားနေသူတူဖြစ်ခဲ့တယ်ဆိုရင်တော့အထူးသဖြင့်ဂျာမနီနိုင်ငံအတွက်ပိုပြီးခံရခက်လိမ့်မယ်လို့လည်းအငြင်းချုပ်မာကဲကပြောဆိုခဲ့ပါတယ်ဒုက္ခသည်တွေအတွက်နေမညာမှာတက်တက်ကြွကြွကူညီနေတဲ့ဂျာမန်နိုင်ငံသားတွေကာဝယ်ဆောက်ရှောက်မှုတွေအမှန်တကယ်လိုအပ်နေသူတွေနဲ့ဂျာမနီနိုင်ငံမှာအသားတကျနေထိုင်သွားလိုသူတွေအတွက်အထူးဆိုးရွားတဲ့လိုရဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်သမ္မတအိမ်ဘီရိုကလည်းအချမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့ဒီဖြစ်ပျက်အတွက်ဝန်ထမ်းကြောင့်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အစိုးရမှတုန်းကလည်းဥရောပတစ်လောမှာရှိတဲ့ဈေးတွေအများပြည်သူသွားလာရနေရာတွေမှာသတိနဲ့သွားလာကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတိပေးထားတာပါ။အလားရဲ့ကာလနဲ့တခြားဆက်စပ်တဲ့အခမ်းအနားတွေကိုအစိုးရဝါရီအာရုံစိုက်နေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ခီးသွွားသတိပေးချက်မှာနှိုးဆော်ထားပါတယ်။
တူရကီနိုင်ငံမြို့တော်အန်ကာရာမှာမနေ့တနင်္လာနေ့ကတူရကီဆိုင်ရာရုရှားသံမတ်ကြီးကိုရဲဝင်တပ်တအုပ်ကပစ်ခတ်တာကြောင့်တေဆုံးခဲ့ပါတယ်။ဆီးရီးယားပြည်ရင်းစစ်မှာရုရှားရဲ့ထဲထဲဝင်ဝင်ပါဝင်မှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အခုလိုပစ်ခတ်ခဲ့ပုံရပါတယ်။ပစ်ခတ်မှုဖြစ်စဉ်တစ်ခုလုံးကိုဗီဒီယိုမှတ်တမ်းမှာတွေ့ရပါတယ်။ရုရှားသံမတ်ကြီးအန်ဒရီခါလပ်ကအမှုပညာပြပွဲမှာအဖွင့်အမှားစကားပြောကြားနေတာဖြစ်ပါတယ်။ကောင်းကောင်းမွန်မွန်ဝတ်စားထားတဲ့တနတ်သမားကဆင်ပေးမှာမတ်တက်ရက်နေခဲ့တာဖြစ်ပြီးအများစုကသူ့ကိုတက်တော်ဆောင်တဝက်အဖြစ်ယူဆခဲ့ကြပါတယ်။ဒီနောက်မှာတော့တန်မတ်ကြီးခလပ်ကိုနောက်ကနေဘာမှမပြောဘဲပြစ်လိုက်ပြီးတဲ့နောက်မှာတော့အလာဟုအက်ဘာအလာအရှင်မြတ်သားလျင်ကြီးမြတ်တယ်လို့အော်ဟစ်ခဲ့ပြီးဆီးရီးယားနိုင်ငံတွင်းကအပြစ်မဲ့ပြည်သူတွေကိုတတ်ခဲ့တဲ့ရုရှားလူသက်သမားတွေကိုလက်တုံပြန်မယ်လို့လည်းပြောဆိုခဲ့ပါတယ်။တရားအပြင်းထန်ရထားတဲ့တမ်မတ်ကြီးကစကားပြောဆင်မြင့်ပေါ်မှာလဲချာနေပြီးတယောက်လာတဲ့လူတွေကမျက်ရည်လဲရွဲနဲ့စပွဲတွေနောက်မှာရှိနေချိန်မှာပဲတနတ်သမားကသူ့ရဲ့ပစ္စတိုကိုမိုးပေါ်ထောင်ပြီးတယောက်လာတဲ့ပြိတက်ကိုစကားပြောခဲ့ပါတယ်တနတ်သမားကအလက်ပိုးကိုမမေ့နဲ့စီးရီးယားကိုမမေ့နဲ့ငါတို့မြေမှာဘေးကင်းလုံခြုံမှုမရှိသမျှခမည်းတော်လည်းဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့ပြောဆိုခဲ့တဲ့အကြောင်းမျက်မြင်တွေ့သူတို့က VOA ကိုပြောပါတယ်တခြားလူ၃ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပြီးနောက်မှာတော့တနတ်သမားကိုလုံခြုံရေးတာဝန်ရှိသူတွေကအသေးပြစ်တက်ခဲ့ပါတယ်။ရုရှားသံမတ်ကြီးခါလော့ကတော့ဆေးရုံမှာတေဆုံးခဲ့ပါတယ်ရှင
်။ဆီးရီးယားနိုင်ငံအလက်ပိုမျိုးကသဘုံတွေထိမ့်ချုပ်ထားရနေမြေမှာကြံနေသေးတဲ့သူတွေအနေနဲ့အမြန်ဆုံးထွက်ခွာသွားကြဖို့နဲ့မကြခင်မှာစိုးရတက်တွေဝင်လာတော့မှာဖြစ်တဲ့အကြောင်းလေဗနွန်စစ်သွေးကြွအဖွဲ့ဟက်စ်ဘူလာကဒီကနေ့ပဲသတိပေးလိုက်ပါတယ်။ဟက်စ်ဘူလာအဖွဲ့က6နှစ်နီးပါးကြာပြည်တွင်းစစ်အတွင်းဆီးရီးယားသမ္မတဘရှာရ်အာဆတ်အစိုးရတပ်တွေအတွက်ကူညီတိုက်ခိုက်ပေးနေတာဖြစ်ပါတယ်။သမ္မတအာဆတ်အစိုးရကို ဖြုတ်ချဝရွေတဲ့မဟာဗျူဟာတစ်စိတ်ပိုင်းဖြစ်တိုက်ခန့်လက်နက်ကန်တွေက2012ခုနှစ်မှာတိမ့်ပိုက်ထားခဲ့တဲ့အလပ်ပုံမျိုးအရှိပိုင်းမှာလူရည်အတွက်ဘလောက်ကြံနေသေးတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။စီးရီးယားတပ်ဖွဲ့တွေနဲ့မဟာမိတ်ရုရှားတို့ကလေကြောင်းထိုးစစ်တွေနဲ့ကြီးကြဲတက်ခတ်ခဲ့တယ်လို့ရုရှားတပ်တွေရဲ့အကူအညီနဲ့စီးရီးယားစစ်တပ်ဖွဲ့တွေကမြို့ကိုသိမ်းပိုက်ဖို့ကြိုးစားလာရမှာစက်တင်ဘာလကဆက်လို့အတိုက်ခန့်လက်နက်ကန်အင်အားစုတွေရဲ့ထိန်းချုပ်နိုင်စွမ်းလဲရောချလာခဲ့တာပါ။နိုင်ငံတကာချက်ချင်းဤဖွဲ့ ICRC နဲ့စီးရီးယားလာကျန်းဤဖွဲ့တွေကကြာသပတေးနေ့ကဆက်လို့အလက်ပုံမျိုးအရှိပိုင်းကနေလူပေါင်း 2,000 ခွဲလောက်ကိုဘေးလွရာပြောင်းရွှေ့ပေးခဲ့ကြောင်းလဲ ICRC ရဲ့အရှိလေပိုင်းဒေသဆိုင်ရာအကြီးကဲရောဘတ်မာတီနီကပြောဆိုခဲ့ပါတယ်။အလက်ပုံမျိုးမှာဘေးလွရာပြောင်းရွှေ့အစီအစဉ်ကိုစောင့်ကြည့်ဖို့ကုလသမဂ္ဂအကဲကတ်ဖွဲ့တွေထားရှိအစီအစဉ်ကိုတော့လွန်ညိုရေးကောင်စီကတင်းနာနေမှာပဲတခက်နဲ့ဆုံးဖြတ်ချက်ချခဲ့တာပါ။အလက်ပုံမျိုးမှာလက်နဲ့ချီပြီးကြုံနေရတဲ့တည်ချေမှုတွေရောပါရေးအနောက်နိုင်ငံတွေရဲ့ကြိုးပမ်းမှုတွေကိုတော့အစောပိုင်းမှာစီးရီးယားစုရဲ့မဟာမိတ်ရုရှားနဲ့တရုတ်နိုင်ငံတို့ကဗီဒီယိုအနာသုံးပြီးတက်တလဲလဲပယ်ချခဲ့ရင်လည်းပြည်ထောင်နိုင်ငံကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုတော့နောက်ဆုံးမှအတည်ပြုပေးနိုင်ခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့50-50မြောက်သမ္မတအဖြစ် Republican Donald Trump ကိုမနေ့တနင်္လာနေ့တုန်းကတရားဝင်ရွေးကောက်လိုက်ပြီးဖြစ်ပါတယ်။သမ္မတရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့အတွင်းလိုအပ်တဲ့မဲရည်အတွက်ကိုပြည့်မီခဲ့တာကြောင့်အခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်내50နဲ့ DC မြို့တော်တို့ကသမ္မတရွေးချယ်ရေးအဖွဲ့ဝင်တွေမနေ့ကသက်ဆိုင်ရာပြည်내မြို့တော်တွေမှာမဲထည့်ခဲ့ကြပြီးခန့်မှန်းထားတဲ့အတိုင်းပဲ Mr. Trump ကသမ္မတ၄နှစ်သက်တမ်းအတွက်အနိုင်ရဖို့လိုအပ်တဲ့ထောက်ခံမဲ290ကျော်ရရှိခဲ့တာဖြစ်ပါတယ်။ Democrat ကိုယ်စားလှယ် Hillary Clinton ရဲ့အမကန်ထောက်ခံသူတွေကတော့ Mrs. Clinton ကမဲဆန္ဒရှင် 2.9 သန်းရဲ့ထောက်ခံမှုပိုပြီးရခဲ့တယ်လို့ထောက်ပြပြောဆိုကြပြီးMr. Trump ကိုမဲမထည့်ဖို့ကတိပြုထားတဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်တွေ Trump ကိုမဲမထည့်ချဖို့တောင်းဆိုခဲ့ကြပါတယ်။ Mr. Trump ကိုမဲမထည့်ချဖို့နောက်ဆုံးစ조사မှုအနေနဲ့ပြည်내မြို့တော်တွေမှာလည်းဆန္ဒပြခဲ့ပါတယ်။ဒါပေမဲ့ပြည်내တစ်ခုချင်းစီအလိုက်ထွက်ပေါ်လာတဲ့မဲတွေအရတော့ Donald Trump ကိုမဲထည့်ဖို့ကတိပြုထားတဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ဝင်တွေကသူ့ကိုပဲအခိုင်အမာမဲထည့်ခဲ့ကြပါတယ်ရှင်။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံမြန်မာဘာသာအစီအစဉ်အင်ကာနေညနေခင်းသတင်းတွေကိုဆက်လက်နားဆင်ရမှာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်တွင်းကနိုင်ငံတကာရေပိုင်ထဲမှာပြီးခဲ့တဲ့သတင်းပတ်သက်တရုတ်နိုင်ငံကသိမ်းဆည်းထားတဲ့ရင်ငုတ် drone ယာဉ်ကိုတရုတ်နိုင်ငံကပြန်လည်လွှတ်ပြောင်းပေးရလိုက်ပါတယ်။စားတပ်ပါဝင်နှုန်းနဲ့အပူချိန်အပြောင်းလဲကိုတိုက်တာနေစဉ်တရုတ်နိုင်ငံကသိမ်းဆည်းထားတဲ့နေရာမှာပဲရေရင်ကိုပြန်ပေးခဲ့တာလို့လည်းအမေရိကန်ပင်ကွန်စစ်ဌာနချုပ်ပြောခွင့်ရသူပီတာကော့ကပြောဆိုခဲ့တာပါ။အခုဖြစ်ဖြစ်ဟာနိုင်ငံတကာဥပဒေနဲ့ရောရေတပ်တစ်ခုနဲ့တစ်ခုကြားလိုက်နာရမယ့်စံနေနဲ့ပါကန့်ညီမှုမရှိခဲ့ဘူးလို့လည်းပင်ကွန်ပြောခွင့်ရကကြေညာချက်မှာပြောဆိုခဲ့ပါတယ်။ဒါကိုလည်းသက်ဆိုင်ရာတန်တမာရေးစည်ရေးနည်းလမ်းတွေနဲ့တရုတ်နိုင်ငံကိုအသိပေးခဲ့တယ်လို့နိုင်ငံတကာမှာလိုက်နာရမယ့်ကျင့်ဝတ်တွေကိုစောင့်ထိန်မှုနဲ့အမေရိကန်ပြည်တော်စုကဥပဒေနဲ့ညီစောင့်နေတဲ့ကိစ္စတွေကိုဟန်တာဖို့ကြိုးပမ်းတဲ့လုပ်ရမျိုးတွေကိုနောက်ထပ်မလုပ်ဖို့လဲတရုတ်အနာဘက်တွေကိုတောက်ဆိုခဲ့ကြောင်းပြောဆိုခဲ့ပါတယ်။တရုတ်ကဝေးဝန်ကြီးဌာနကတော့နိုင်ငံခြားရေရင်နေတိုင်းမြင့်ညှိနှိုင်းပြီးရေရင်ကိုချောချောမမောနဲ့ပြန်လည်လွှတ်ပြောင်းပေးရခဲ့ကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါ။တရုတ်နိုင်ငံကန်ယူရန်ရေပြင်မှာအမေရိကန်ကအနိကထောက်လှမ်းရေးလုပ်ငန်းတွေကိုပုံမှန်လိုလိုလှုပ်ဆောင်လေးရှိပြီးတရုတ်နိုင်ငံအနေနဲ့ဒီလုပ်ရတွေကိုအပြင်းထန်ဆန့်ကျင်ကြောင်းလဲတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ဆိုပိုင်းမှာတော့တရုတ်ရည်တက်တင်မော်တစင်းဟာပင်လယ်ပြင်မှာဗမာမသိတဲ့ပစ္စည်းတစ်ခုကိုတွေ့ရှိခဲ့တဲ့အတွက်ရေချောင်းဆိုင်ရာဘေးအန္တရာယ်ကင်းရှင်းရေးအတွက်ဆယ်ယူခဲ့တာဖြစ်တဲ့ကြောင်းတရုတ်ကဝေးဝန်ကြီးဌာနကပြောဆိုထားတာလည်းဖြစ်ပါတယ်။
ထိုင်းနိုင်ငံမှာကွန်ပျူတာရာဇဝတ်မှုထိန်းချုပ်ရေးဥပဒေပြဋ္ဌာန်းချက်တွေပြင်ဆင်ပြဋ္ဌာန်းလိုက်တာကြောင့်လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးဒေတာရင်းမှာဥဆောင်နေတဲ့ထိုင်းနိုင်ငံရဲ့ဂုဏ်သိက္ခာကိုထိပါလာနိုင်တယ်လို့ထိုင်းမီဒီယာရေလှုပ်ရှားသူတွေကပြောဆိုပါရတယ်။2009ခုနှစ်ကွန်ပျူတာရာဇဝတ်မှုဆိုင်ရာအဲ့ဥပဒေပြင်ဆင်ချက်တွေကိုစစ်တပ်ထောက်ခံပေးထားတဲ့အမျိုးသားဥပဒေပြဋ္ဌာန်းတော်ကပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့ကြပါရတယ်။ဒီပြင်ဆင်ချက်တွေက digital စီးပွားရေးအတိုင်းအဝိုင်းကိုရည်ရွယ်တာဖြစ်ပြီးလူမှုကွန်ရက်နဲ့ digital media တို့မှာပြည်သူတွေရဲ့အခွင့်အရေးတွေချိုးဖောက်ခံရမှုကနေကာကွယ်ပေးထားတယ်လို့ထိုင်းဆိုရတာဝန်ရှိသူတို့ကပြောပါတယ်။အမျိုးသားလုံခြုံရေးအသေးရေးဖြတ်မှုနဲ့ online ပေါ်ကမတမာမှုတွေနဲ့ဆက်ဆက်တဲ့မှုတွေအတွေ့ထောင်ဒဏ်၅နှစ်နဲ့အတူချီးလေးတဲ့ငွေဒဏ်ထောင်ဒဏ်တွေကိုအခုပြင်ဆင်ချက်မှာထည့်သွင်းထားပါတယ်။ဒီဥပဒေပြုမှုအပေါ်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးအစိုးရ website တွေနဲ့ cyber တိုက်ခိုက်မှုတွေလည်းရှိလာခဲ့ပါတယ်။
မလေးရှားလေကြောင်းလိုင်းက2014ခုနှစ်မှာပျောက်ဆုံးသွားတဲ့လေယာဉ်ဟာလက်တလောရှာပွေနေတဲ့အိန္ဒိယသမုဒ္ဒရာထဲမှာမရှိနိုင်ဘူးလို့အ ခိုင်အမာယုံကြည်ရတဲ့အကြောင်းလေရင်ပြတ်ကိုရှာဖွေနေတဲ့စုံစမ်းစစ်ဆေးသူတွေကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ပျောက်ဆုံးလေရင်ရှာဖွေရေးအတွက်ဒေါ်လာတန်ပေါင်း150လောက်အကုန်ကျခံပြီးစတူရန်ကီလိုမီတာ3,200လောက်ရှိတဲ့ပင်လယ်ပြင်မှာရှာဖွေခဲ့ပေမဲ့လေရင်ပြတ်တက်လွန်စားဖို့တော့မတွေ့ခဲ့ကြပါဘူး။ပျောက်ဆုံးလေရင်ကဖြစ်နေတဲ့အပျက်စီးအပိုင်းစာ20လောက်ကတော့အိန္ဒိယသမုဒ္ဒရာအနောက်ပိုင်းကမ်းခြေတွေကိုမျောပါလာခဲ့ကြပါတယ်။ဂျူရူကရတဲ့အချက်လက်တွေလေရင်ပျက်စီးအပိုင်းစာတွေမျောပါလာတဲ့ပုံစံတွေကိုလေ့လာဆန်းစစ်ချက်တွေအရအရင်ကရှာနေတဲ့နေရာရဲ့မြောက်ဘက်မှာလေရင်ပြတ်ရှိနိုင်တယ်လို့လည်းစုံစမ်းစစ်ဆေးမှုတွေဦးဆောင်နေတဲ့ဩစတြေးလျတန်ယူပို့ဆောင်မှုဘေကင်းလူညွေးဌာနရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ
2016ခုနှစ်အတွင်းကမ္ဘာတစ်လွှာကသတင်းသမား48ဦးသတ်ဖြတ်ခံခဲ့ရတယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကဖော်ပြပါတယ်ဒီနှစ်အတွင်းသတင်းသမားတွေသတ်ဖြတ်ခံရမှုကပြီးခဲ့တဲ့2015ခုနှစ်နဲ့နှိုင်းယှဉ်ရင်းနည်းသွားတယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကပြောဆိုပါတယ်ဒီနေ့အစောပိုင်းမှာပဲ Voice of America American အသံရဲ့သတင်းတောက်တဦးလဲရီမင်နိုင်ငံမှာအသက်ခံခဲ့ရပါတယ်။အသက်ခံခဲ့ရတဲ့သတင်းတောက်တွေမှာတော့မြန်မာနိုင်ငံကကိုဆိုမိုးထွန်းလဲပါဝင်ခဲ့ပါတယ်ရှင်။ Direct from Washington The
Voice of America VOA ငါနဲ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွေဦးနဲ့မတင်ငီထိုက်တို့ကကြင်ညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်။တူရကီနိုင်ငံဆိုင်ရာရုရှားတန်အမတ်ကြီးအန်ကာရာမြို့တော်မှာတနင်္လာနေ့ကလုံခြံတပ်ဖြတ်ခံခဲ့ရတဲ့ဖြစ်ရပ်ကိုအမေရိကန်တို့ကရှုံချပါတယ်။တပ်အမတ်ကြီးအန်ဒရစ်ကာလော့ဖ်ရဲ့မိသားစုဝင်တွေကိုတာဝန်ရှိသူတွေကဝမ်းနည်းစကားပြောပြီးတော့ဒီဖြစ်ရပ်အပေါ်တူရကီနဲ့ရုရှားတို့စုံစမ်းစစ်ဆေးနေတာကိုကူညီမယ်လို့အမေရိကန်ဘက်ကကန့်လန့်ပါတယ်။ဆလာတီဆာဟုတ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။ဂျမ်းမြင့်မော်လဲကြနေတဲ့ခန္ဓာကိုယ်တစ်ခုပေးမှာလူငယ်တယောက်ကတနက်ကိုရမ်းပြီးအာလာဟုအက်ဘာဆိုတာနဲ့အာလပိုနဲ့ဆီးရီးယားအကြောင်းအဟစ်ပြောဆိုနေတာကို VOA ကရတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။လူသက်သမားလိုတန်လျာရှိသူဟာအသက်22နှစ်အရွယ်တူရကီအဓိကရုပ်နှင်နင်းရေးရက်တပ်ဖွဲ့ဝင်လို့ပြောပါတယ်။သူဟာတဖွဲ့ဖွဲ့နဲ့ချိတ်ဆက်ရှိသလားဆိုတာကတော့လောလောဆယ်မရှင်းသေးပါဘူး။ဒါဟာရုရှားနဲ့တူရကီအကြားဆက်ဆံရေးပြတ်ဖို့ရည်ရွယ်ပြီးရန်စားတဲ့လုပ်ရဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ
်။ There's only one possible response to this. The strengthening of the fight against
terror. ဒီဖြစ်ရပ်ကိုတုံ့ပြန်နိုင်ခြင်းတစ်ခုပဲရှိပါတယ်။အကြမ်းဖက်ဝါဒနှိမ်နင်းစစ်ပွဲကိုအခိုင်အမာဆက်လုပ်ပြီးရာဇဝတ်ကောင်တွေကောင်းကောင်းခံစားသွားစေရပါမယ်
။တူရကီသမ္မတရီချစ်တိုင်အာရူဝန်ကလည်းဒါကိုသဘောတူပါတယ်
။ Olayın ardından after the incident during the talk with Mr. Putin görüşmede we agreed this is a provocation.
ဒီပြည်သူမစ္စတာပူတင်နဲ့စကားပြောရမှာဒါရန်စတဲ့လုပ်ရတစ်ခုဆိုတော့ကိုသဘောတူပြီးတော့ဒီပုံမှာလည်းအငင်းမပွားပါဘူး
။လူသားမှုစုံစမ်းစစ်ဆေးတာမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မယ်လို့သမ္မတအာရူဝန်ကပြောပါတယ်။ဆီးရီးယားမှာမတူညီတဲ့အကျိုးစီးပွားတွေကြောင့်ရုရှားနဲ့တူရကီဆက်ဆံရေးကအဆင်မပြေလှပါဘူး။တန်မတ်ကြီးကာလော့ဖ်အသက်ခံရတဲ့ဖြစ်ရပ်ကိုအသုံးချပြီးဆီးရီးယားမှာဒါစီရောက်အောင်ရုရှားကကြိုးစားနိုင်တယ်လို့ရုရှားစစ်ဘက်ကျွမ်းကျင်သူအလက်ဇန်ဒါဂူစ်ကပြောပါတယ်
။ Я думаю, что произошедшее
I think the killing of the ambassador may be used by Russia as another trump card at the next talk.
Syria ရဲ့နောက်ကျဆွေးနွေးပွဲမှာတာမတ်အသက်ခံရတဲ့ကိစ္စကိုဝက်ဖဲအဖြစ်ရုရှားကတုံ့လာနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ Syria မှာရုရှားရဲ့အကျိုးစီးပွားနဲ့တူရကီအကျိုးစီးပွားမတူဘူးဆိုတဲ့အချက်ကိုဖယ်ထုတ်ထားလို့မရပါဘူး
။ရုရှားကသမ္မတအာဆတ်ကိုထောက်ခံပြီးတူရကီကအတိုက်အခံကိုထောက်ခံတာပါ။2015ခုနှစ်နိုဝင်ဘာလမှာရုရှားစစ်လေရေးဒဇင်းကိုတူရကီကပစ်ချလိုက်ပြီးတဲ့နောက်ဆက်ဆံရေးအဆင်မပြေဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့တူရကီကတောင်းပန်ပြီးအဲ့ဒီအချိန်ကစလို့နှစ်နိုင်ငံသမ္မတတွေအကြားအဆက်အသွယ်ပုံမှန်လုပ်ခဲ့ကြပါတယ်။ဒီကနေ့မှာရုရှားတူရကီနဲ့အီရန်ကိုယ်စားလှယ်တွေဆီးရီးယားအခြေအနေအပေါ်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။လက်ရှိမှာအာလပိုအရှေ့ဘက်ကိုတပုံတွေလက်ကနေပြန်ရဖို့သမ္မတဘာရှာရဲ့အာဆတ်ရဲ့တပ်တွေကတိုက်နေတာပါ။တန်မန်ကြီးကာလော့ဖ်အသက်ခံရတာကိုအမေရိကန်ကရှုတ်ချပြီးမိသားစုနဲ့ရုရှားလူထုတရလုံးကိုဝမ်းနည်းစကားပါပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်
။ We stand ready to offerany assistance that may be required to Russia and Turkey as they investigate this despicable attack.
ဒီဆက်ဆုပ်ဖွဲ့တိုက်ခိုက်မှုကိုရုရှားနဲ့တူရကီတို့စုံစမ်းစစ်ဆေးတာမှာလိုအပ်တဲ့အကူအညီမှန်သမျှပေးဖို့ကျွန်တော်တို့အသင့်သင့်ရှိပါတယ်။ဒါဟာကမ္ဘာတဝန်းမှာတန်တမန်တွေအားလုံးသူတို့နိုင်ငံတွေကိုကိုးစားပြုပြီးဘေးကင်းလုံခြုံစွာတာဝန်ထမ်းဆောင်ခွင့်အပေါ်တိုက်ခိုက်မှုတစ်ခုဖြစ်တယ်ဆိုတာဝန်ကြီးကယ်ရီကလည်းပြောထားပါတယ်
။စုံစမ်းစစ်ဆေးမှုမပြီးခင်ဒီတပ်ဖြတ်မှုအပေါ်တခြားမှတ်ချက်တစ်စုံတစ်ရာပေးဖို့အမေရိကန်တာဝန်ရှိသူတွေကညှင်းကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်နဲ့ကမ္ဘာတစ်လွှာကတန်းချီတဲ့လူတွေဟာအမေရိကန်ရွေးကောက်ပွဲရလနဲ့ပတ်သက်လို့အော်အော်တကြီးနဲ့ပဲလက်ခံခဲ့ကြရပါတယ် ဒါပေမဲ့ကမ္ဘာကျော် Times Magazine ကြီးကရွေးကောက်ခံသမ္မတ Donald Trump ကို2016ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ် Person of the Year အဖြစ်ရွေးချယ်လိုက်တာကိုတော့တော်တော်များများကအာအသိကြတော့မှာမဟုတ်ပါဘူး။အခုနှစ်အတွင်းအထူးခြားဆုံးပြောဆိုစရာဖြစ်ခဲ့တဲ့ကိစ္စရပ်တွေနဲ့အတူ45ဦးမြောက်သမ္မတတဲ့အနေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမလဲဆိုတာကို VOA သတင်းထောက်ဂျင်မလုံးသတင်းပေးပို့ထားပါရယ်။ကွန်အောင်ကဆက်ပြောပြပေးမှာပါရှင်။
အမေရိကန်သမ္မတအဖြစ်ရှင်ပြန်ရွေးကံဖို့2015ခုနှစ်ဇွန်လကတည်းကဒေါ်နယ်ထရမ့်မှာစတင်ကြိုးပမ်းလာတာဖြစ်ပြီးလူလူမဲဆွယ်စည်းရုံးပွဲအတွင်းသူ့ကိုထောက်ခံသူတွေအပေါ်ရိုးရှင်းတဲ့ဆောင်ပေါ်တစ်ခုနဲ့အခုလိုစည်းရုံးသိမ်းသွင်းပြောဆိုလိုက်ပါတယ
် I am officially running
အမေရိကန်ပြည်အောင်စုသမ္မတယူကောက်ပွဲမှာပါဝင်ရှင်ပြိုင်မှာဖြစ်ပြီးကျွန်တော်နိုင်ငံကိုနောက်တစ်ကြိမ်အောင်မြင်မှုတွေစီဆောင်ကျင်းသွားနိုင်အောင်လုပ်သွားပါမယ
်မဲဆွယ်စည်းရုံးပွဲစတင်ချိန်ကတည်းကအမေရိကန်ပြည်အောင်စုမှာတရားမဝင်ချစ်ချနေထိုင်သူတွေကိုနေရာရင်းပြန်ပို့သွားမှာဖြစ်ပြီးမွတ်စလင်ဒုက္ခသည်တွေကိုနောက်ထပ်တို့လက်ခံသွားရေးတာစီပိတ်ပင်သွားမယ်လို့ပြောဆိုခဲ့တာကြောင့်ဒီပေါ်ညင်းပွားမှုတွေရှိခဲ့တာပါရှင်ပြိုင်မဲ့ Republican သမ္မတကိုယ်စားလှယ်လောင်းတွေကသူ့ပေါ် short track ခဲ့တဲ့ကြားမှာပဲသူဟာအစင်လာနိုင်ငံရေးသမားမဟုတ်ဘူးဆိုတာနဲ့လူအများကိုဖန်ဆားနိုင်ခဲ့တယ်လို့ပါတီရင်းသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲတွေအတွင်းမှာလည်းအလုံးပေါ်အနိုင်ရခဲ့သူပါ Republican သမ္မတကိုယ်စားလှယ်လောင်းတဦးဖြစ်သူ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush က
အလုံးလိုနေတာကခေါင်းဆောင်တဦးပါစော်ကားပြောဆိုပြီးသမ္မတဖြစ်လာအောင်ကြိုးပမ်းနေတယ်ဆိုရင်တော့ခမည်းအနေနဲ့ American သမ္မတဘရော့မှာဖြစ်လာမှာမဟုတ်ပါဘူ
း Donald Trump က
ကောင်းပြီလေကြီးကြသေးပါဗောကျွန်တော်က42ရာခိုင်နှုန်းကထောက်ခံနေပြီးတော့ခမည်းကို3ရာခိုင်နှုန်းကပဲထောက်ခံတဲ့အတွက်အခုတော့ကျွန်တော်ကပိုသားနေပါတယ
်ဒီမိုကရက်ပါတီသမ္မတလောက်ရွေးချယ်ပွဲအတွင်းမှာတော့မျှော်လင့်ထားတာထက်ပိုခက်ခဲခဲခဲရှင်ပြိုင်ခဲ့ပြီးနောက် Vermont ထက်လွတ်တော် Matt Bernie Sanders ကို Hillary Clinton ကအနိုင်ရခဲ့ပါတယ်အဲ့ဒီနောက်မှာတော့ Trump ဟာသမ္မတဖြစ်တဲ့ဖြစ်လိုက်သူတူမဟုတ်ဘူးဆိုပြီး Clinton ကစတင်ထိုးနှက်ဝေဖန်လိုက်ပါတယ်
A man you can base
စာတကြောင်လောက်အပေါ်မှာတော့ဒီမခံနိုင်တဲ့သူကိုနျူကလ িয়ার လက်နက်တွေနဲ့ဘယ်လိုယုံကြည်ရမလဲရှင့
်ဒါမှမဟုတ်ကလင်တန်အနိုင်ရမယ်လို့မျှော်မှန်းထားတဲ့ရွေးကောက်ပွဲမှာ Trump အနိုင်ရလိုက်တဲ့သတင်းကြောင့်ကဘာတလွားအားသိနေကြပါတယ်ရွေးကောက်ပွဲအနိုင်ရမင်းကွန်းအတွင်းမှာတော့ညင်ညွတ်ရေးအတွက် Trump ကပြောပါတယ်
To all Republicans and Democrats.
နိုင်ငံတော်ဝန်က Republican, Democrat နဲ့တခြားသတိပုဂ္ဂလတွေအားလုံးကိုကျွန်တော်ပြောချင်တာကဒီအချိန်ဟာအားလုံးတစုတစည်းနဲ့ညီညွတ်ရမယ်အချိန်ပါ
ရွေးကောက်ပွဲရလဒ်ပေါ်အတိမတ်ပြကြဖို့ Hillary Clinton ကလည်းတိုက်တွန်းပါတယ
်။ Donald Trump is going
to Donald Trump သမ္မတဖြစ်လာပါပြီ။သူ့ကိုကြီးကြီးပြူပြူနဲ့ဥစားခွင့်ပေးရပါလိမ့်မယ်
။ Trump အနိုင်ရလိုက်တာဟာအပြောင်းလဲတစ်ခုကိုလိုလားနေတာကြောင့်ဖြစ်တယ်လို့ National Journal က Tom D. Frank ကပြောပါတယ
်။ I think we all including the media
သမ္မတ George W. Bush ပြောခဲ့သလိုအပြောင်းလဲကိုနည်းနည်းဆိုင်ဆိုင်လိုလားနေတာအပေါ်သတင်းမီဒီယာတွေပါဝင်အားလုံးက short track ထားတယ်လို့ထင်ပါတယ်။အဆုံးမတော့မပြည့်စုံမှုတွေနဲ့လက်လွတ်စွဲပြောဆိုနေတဲ့ Trump အပေါ်အပြောင်းလဲလို့မြင်လာကြတာပ
ါလွတ်တော်နှစ်အလုံးကို Republican တွေအနိုင်ရလိုက်တာဟာလေ Trump အတွက်အခွင့်အရေးကောင်းဖြစ်တယ်လို့ BBC မူဝါဒရေးရာအကြံပေးအဖွဲ့က John Fortier ကပြောပါတယ
် I think that allows him to have an agenda
Hillary Clinton အနေနဲ့ပိုအခက်အခဲတွေရင်ဆိုင်ရမယ့်အနေအထားမျိုးမှာ Trump အနေနဲ့ပြည်တွင်းမူဝါဒရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးပိုလွတ်လွတ်လပ်လပ်လောက်ကင်ဖို့အခွင့်အရေးရှိလာတယ်လို့ထင်ပါတယ
်အမေရိကန်သမိုင်းမှာစိတ်ဝမ်းကွဲမှုအကြီးအကျယ်ဖြစ်ပေါ်စေခဲ့တဲ့ရွေးကောက်ပွဲအပြီးမှာတော့ညီညွတ်ရေးအတွက်ရှေ့ရှုဆောင်ရွက်ရမှာဖြစ်တယ်လို့သူ့ပေါ်ထောက်ခံသူတွေကိုပေးထားခဲ့တဲ့ဂရီတွေကိုလည်းအကောင့်ထဲပေါ်ပေးဖို့ Trump အနေနဲ့အာယုံဆိုင်လှုပ်ဆောင်ရမှာဖြစ်ပါတယ်ခင်ဗျာ
မနက်ငယ်လွတ်လပ်ရေးရကြင်ကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရပ်နိုင်ကြသေးပါဘူးအခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလားစစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရပ်နိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမျှော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-382-5554 email လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်နဲ့အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
ဒီကနေ့ည9နာရီမှာဆွေးနွေးမယ့်တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ကွန်ပျူတာနဲ့ဖန်တီးတဲ့သီးဂီတာတွေအကြောင်းတင်ပြပါအောင်မယ်။ ကွန်ပျူတာနဲ့ဖန်တီးတဲ့ဂီတသေးသွားတွေဟာအလွန်ကောင်းမွန်တာကြောင့်တကယ့်ဒူရီယာပစ္စည်းတွေနဲ့ဖန်တီးတဲ့ဂီတသံတွေနဲ့ခွဲခြားလို့မရနိုင်အောင်ဖြစ်လာပါတယ်။နည်းပညာတိုးတက်ထွန်းကားလာတာနဲ့အမျှဂီတနယ်ပယ်မှာဘလို့ဂီတပုံစံမျိုးကိုမဆိုကွန်ပျူတာနဲ့သေးသွားတွေဖန်တီးလို့ရလာတာပါ။ Sony Studio ကဂီတဖန်တီးမှုတွေအကြောင်း George Budik တင်ပြထားတဲ့သတင်းကိုကွန်အောင်ကပဲပြောပြပေးပါပါရှင်။
အခုကြားနေရတာကို BTS အဖွဲ့ရဲ့တချင်းလို့ထင်နိုင်ကြပေမဲ့တကယ်တော့ဒီတချင်းကို Paris မြို့က Sony Computer သိပ်ပံ Studio မှာဖန်တီးထားတာပါ BTS အဖွဲ့ရဲ့တချင်း55ပုဒ်ကို Flow Machines လို့ခေါ်တဲ့ Computer Software မှာထည့်လိုက်တဲ့အခါမှာတော့အဖေကားလို့အမည်ပေးထားတဲ့ဒီတချင်းတန်စင်ကို Computer ကထုတ်လုပ်ပေးခဲ့ပါတယ်ဒီတချင်းစာသားကိုတော့တရေးဆရာကရေးဆက်ခဲ့တာပါလူတွေအနေနဲ့တချင်းရေးတဲ့အခါမှာအကြောင်းအရာတွေတန်စင်တွေတင်ဆက်မဲ့တေးသွားပုံစံတွေကိုရှာဖွေရတာအချိန်ယူရပါမယ်ကွန်ပျူတာကတော့ခက်မြန်မြန်ဖန်တီးနိုင်တယ်လို့ဂီတပညာရှင်ဘန်နွာကာရီကပြောပါတယ
် l'aspect exploration
အခုရှိနေတဲ့ဂီတပုံစံအားလုံးလောက်ကွန်ပျူတာကနောက်ထပ်ရှာဖွေသွားနိုင်ပါတယ် pop ပဲဖြစ်ဖြစ် jazz ဂီတပဲဖြစ်ဖြစ်တချင်းနှစ်ပုဒ်ဒါမှမဟုတ်တချင်း 9,000 လောက်ကွန်ပျူတာနဲ့ထည့်ပြီးတဲ့အခါမှာတော့နောက်ထပ်တချင်းတွေဖန်တီးသွားနိုင်ပါတယ်
။ Flow Machines Guitar Software တွေမှာတချင်းပေါင်း 13,000 လောက်ထည့်သွင်းထားနိုင်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ပေါင်းဆက်ပြီးချင်းတစ်ပုဒ်ဖန်တီးသွားမလဲဆိုတာကိုဂီတပညာရှင်တွေအနေနဲ့ရွေးချယ်နိုင်ပါတယ်။ဂီတတေးသွားတွေပုံတူကူးယူတာမျိုးမဖြစ်အောင်လည်းပြုလုပ်ထားပါတယ်။ဒါပေမဲ့လည်းကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားဟာခံစားမှုနဲ့ရေးဖွဲ့တာမဟုတ်တဲ့အတွက်လူသားတွေနေရာကိုဘယ်တော့မှအစားထိုးနိုင်မှာမဟုတ်ဘူးလို့ Rock ဂီတပညာရှင် Peter Hook ကပြောပါတယ
်။ Writing with a machine.What feedback what bush
ဆက်ကနေဖန်တီးပေးတာကြောင့်ဘလို့တုံ့ပြန်ခံစားမှုမျိုးကိုရမှာပါလဲဆက်တူကလူတွေကိုလှည့်စားမှာပါကျွန်တော်ကတော့ဒါတွေကိုမကြိုက်ပါဘူးလူတွေဖန်တီးတာပဲလိုချင်ပါတယ
်ဆက်နဲ့တေးတန်စင်ရှာရာကိုစမ်းသပ်လှုပ်ဆောင်နေတဲ့ဂီတပညာရှင်တွေကတော့ဒီနီလန်ဟာတချင်းရေးတဲ့နေရာမှာအထောက်အကူဖြစ်တယ်လို့ပြောပါတယ် Sony Studio ညှဉ်းချဲမှု François Pachet က
ဦးစေး algorithm
အခုလိုဂီတတေးသွားရှာဖွေတာမှာဆက်ကအထောက်အကူပြုတာကြောင့်အဖက်ဖက်ကပူလွယ်သွားပါတယ်အဲ့လိုမှမဟုတ်ရင်တော့အချိန်တွေကုန်ပြီးအရန်လည်းဂရုစိုက်ရပါတယ်
။ဒါပေမဲ့လည်းကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားဟာဂီတချစ်သူတွေလက်ခံနိုင်တဲ့တကယ့်ဂီတတန်စင်ဟုတ်မဟုတ်ဆိုတာကိုတော့လူတစ်ယောက်ကအဆုံးဖြတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ
။ကွန်ပျူတာနဲ့တေးဂီတတွေဖန်တီးလာကြတဲ့အကြောင်းကိုအောင်တင်ပြသွားတာပါရှင်။ခုတော့ပြည်တွင်းသတင်းဖတ်ဆက်ရအောင်ပါ။ရှမ်းပြည်မြောက်ပိုင်းဒေသဖက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင် TNL တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေလို့ဒေသခံရွာသားတွေလည်းစစ်ဘေးလွတ်ရာကိုတင်ဆောင်နေကြပါတယ်။ဒါအပြင်မြမတပ်မတော်နဲ့ TNL တို့ကြားစစ်ရေးတင်းမာနေစေလည်းဖြစ်ပါတယ်။ဒီအခြေအနေကို VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကနေဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနံပါတ်2မြို့နယ်ပန်လုံကျေးရွာဘက်မှာ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားဒီမနက်ဘက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်မှူးတာအကျော်ကပြောပါတယ
်တပ်ဖွဲ့ကမနေ့6နာရီနံပါတ်မြို့နယ်ပါလုံကြီးရွာမှာဖြစ်တဲ့6နာရီခွဲလောက်ကဒီနေရာပြန်ဖြစ်တယ်နံပါတ်မြို့နယ်ပါလုံနဲ့ကရယာတိတ်ကနမိုင်းတော့ဝေဝေဝန်မှန်စာရောဖြစ်တယ
်မနေ့ပိုင်းကနေညနေပိုင်းထိပြင်းထန်စွာဖြစ်ပွားခဲ့တဲ့ပန်လုံရွာတိုက်ပွဲမှာအရသားတွေလည်းပိတ်မိနေခဲ့ပါတယ်ပိတ်မိနေတဲ့အရသားတွေကိုတိုက်ပွဲဖြစ်ပွားရာရွာကနေထွက်ခွာခွေပြုတ်လိုက်ပြီလို့ဒေသခံအကူအညီပေးရေးဖွဲ့ဝင်စိုင်းလိန်ခန်းကပြောပါတယ
်သူတို့ရွာထဲမှာလည်းပြင်နေခတ်နေကြတော့ပဲအခုကပန်လုံရွာထဲအထိဖြစ်နေတာလေအစောပိုင်းကတော့ဟိုစစ်ရှောင်တွေကတော့သူတို့ကလည်းနှစ်ဖက်ကမပေးထွက်ဘူးလို့ပြောတယ်သူတို့မပြေးတောင်မနေ့10နိုင်လောက်ရောက်တဲ့အချိန်မှာသူတို့ကတော့ခွင့်ပြုလိုက်တယ်ပေါ့သွားလို့ရသွားဟိုအဲ့လိုဟိုတပ်မတော်စစ်ကြောင်းတွေလည်းဝင်သွားပြီခင်ဗ
ျဒီတိုက်ပွဲကြောင့်ဒေသခံများပြားစစ်ဘေးရှောင်နေရတယ်လို့စိုင်းလိန်ခန်းကပဲဆက်ပြောပါတယ်
ပန်လုံရွာရဲ့မြောက်ဘက်ကရွာသေးတွေရောဒီမှာပြေးတာကြတယ်ကျွန်တော်တို့ဟိုမှန်ဆန်ရွာပေါ့ပန်လုံနဲ့တော့ဆယ်နိုင်ဝေးတယ်ခင်ဗျာတောက်ဘက်ဆိုရင်ဒီဘော့ရှိတယ်ဒီဘော့ဘက်ကိုလည်းတချို့ပြေးသွားတယ်လို့ကြားတယ်ခင်ဗျာအဲ့ဒီပန်လုံကလည်းသူကဟိုလက်ဆန်ကိုလည်းသူကလမ်းပေါက်တယ်တောက်ဘက်ကိုသွားတယ်ဆိုရင်သူကဒီဘော့ကိုလမ်းပေါက်တယ်မြောက်ဘက်ကိုသွားတယ်ဆိုရင်ကျွန်တော်တို့ရွာမှန်ဆန်ဟိုနတ်မတူတို့လာချိုးတို့ဆက်သွားလို့တော့ရတာပေါ့နော်အခုကျွန်တော်ပြောနေတော့ဟိုမှာအခုကလည်းစစ်ရှောင်းနဲ့ဖော်လာတည်နေဝင်ဝင်လာနေတချို့လည်းတစ်နိုင်တစ်ပိုင်ပေါ့ဆိုင်ကလေးတွေနဲ့လည်းဝင်လာတယ်အခုဒီမှာရွာထဲကကားတွေစုပြီးပြန်တော့ဆွဲထုတ်ဖို့အခုပြင်နေကြတာခင်ဗျာ
တိရခန့်ကျေးရွာသားတွေဟာနံဘူမြို့နယ်မန်ဆန်ကျေးရွာနံဘူမြို့ဒီဘောမြို့နယ်ဘက်ကိုထွက်ပြေးတန်းချောင်နေရစေလို့သူကဆိုပါတယ်လက်ရှိပန်လုံပန်ဟိုက်ကျေးရွာသားတွေစစ်ပေးတန်းချောင်နေရစေချင်နေကြောင်းအရေးအတွက်ကိုအတိမပြုတ်နိုင်သေးပေမဲ့မန်ဆန်ကျေးရွာဘက်မှာအယောက်60ယောက်ရှိနေပြီဖြစ်ပါတယ်မနေ့ကလည်းဒီဘောမျိုးနဲ့ထန်းဆန်ကျေးရွာထက်ပဲဗန်ခန်းတောင်နဲ့မန်လွယ်ကျေးရွာဘက်မှာ RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားအနည်းဆုံး300တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးပါဘူး။ အစီအစစအစစစီတောင်ပိုင်းရှမ်းပြည်တမတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ဟာအပြစ်ခရစစ်ရေးအတွက်တွေးဆုံဆွေးနွေးသွားမယ်လို့ပြောဆိုနေခဲ့ကြပြီမဲ့လေယနေ့တိုင်တွေးဆုံဆွေးနွေးမှုမရှိသေးတယ်လို့အငင်းဘွားဘွေရနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်2019ခုနှစ်နိုဝင်ဘာလ22ရက်နေ့ကစပြီးတော့နှစ်ဖက်သက်တွေတိုက်ပွဲဖြစ်ပွားလာနေခဲ့ပါတယ်
နမ်ရူမြို့နယ်ဘက်မှာတိုက်ပွဲဖြစ်နေစေတဲ့ချိန်တည်းမှာပဲဒီကနေ့မှလည်းမြန်မာတပ်မတော်နဲ့တအားပလောင်တပ်ဖွဲ့တို့ကြားနန်းခမ်းမြို့နယ်မိုင်းဝီကြီးရွာဘက်မှာတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးမြန်မာတပ်မတော်ကနေလေကြောင်းကူနဲ့တိုက်ခိုက်နေတယ်လို့နန်းခမ်းဒေသခံမိုင်းအိုက်ဆန်ကပြောပါတယ်စနေနေ့ခွဲနေ့ရက်မှာပေါ့မြန်မာတပ်မတော်တွေကသူတို့ဟိုဟာလေရင်တုံးစင်းနဲ့ဖုံးလာက
ကျွန်တော်တို့ဟိုမန်ဆန်ရွာဘောပန်လုံးလေးတော့ဆယ်မှန်ကျော်ရှိပါတယ်ဆိုရင်လည်းလို့သူကဆိုပါတယ်မနေ့ကလည်းမြန်မာတပ်မတော်နဲ့တီအန်အန်လေးတို့ကြားကုတ်ခိုင်မြို့နယ်ပန်းညူးကြီးပါနီမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တီအန်အန်လေးပြန်ကြားရေးရရှိပုံမှုတိုင်းကျော်ကပြောပါတယ်ဒီလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ကနေသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသ
ကျွန်တော်တို့ဟိုမန်ဆန်ရွာဘောပန်လုံးလေးတော့ဆယ်မှာလဲမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတဲ့အချိန်ဒီမှာရှိနေပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲတိုင်းရင်းသားလက်နက်ကန်ဖွဲ့လေးဘုတ်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့ကမ်းလှမ်းမှုကိုတိုင်းရင်းသားလက်နက်ကန်ဖွဲ့တွေဘက်က
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်။ဒါအပြင် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှင်းနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦ
း။ဂျာမနီနိုင်ငံဘာလင်မြို့ကလူတွေပြည့်ကျက်စီကနေတဲ့ခရစ်စမတ်ဇေးတစ်ခုမှာလူ၁၂ယောက်ထက်မနည်းသေဆုံးပြီး50လောက်ထဏ်ရရခဲ့တဲ့ထရက်ကားနဲ့ဝင်တိုက်မှုဟာအကြမ်းဖက်လို့ရဖြစ်အာဏာပိုင်တွေယူဆထားကြောင်းဝန်ကြီးချုပ်အန်ကလာမခဲကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ခရစ်စမတ်ပွဲတော်ကိုရိုးရာအစဉ်လာတိုင်းလေယာဉ်ပြင်ခန်းနာရီနဲ့ကျင်းပနေတဲ့ဂျာမနီနိုင်ငံဘာလင်မြို့ကသမိုင်းဝင်ကန်ဆာဝီလျံအမတ်တရဖျားကြောင်းအပြင်ဘက်မှာတင်းလာနေနောက်မိုင်းကကားတိုက်မှုဖြစ်ခဲ့တာပါ။ထရက်ကားမောင်းသမားအဖြစ်တန်တရားရှိသူကတော့2ကီလိုမီတာလောက်အကွာမှာဖမ်းမိခဲ့ပြီးကားထဲမှာပါလာတဲ့နောက်တစ်ယောက်ကတော့အခင်းပြေရနေရာမှာတင်ဆေးဝါးကုသပေးနေတော့တည်ဆုံသွားပါတယ်။တန်တရားရှိသူဖြစ်နေဖန်စီခံထားတဲ့သူဟာပါကစ္စတန်နိုင်ငံသားတူဖြစ်တဲ့အကြောင်းလဲဂျာမန်ပြည်ထောင်စုဝန်ကြီးကအတည်ပြုပြောဆိုခဲ့ပါတယ်။တူရကီနိုင်ငံမြို့တော်အန်ကာရာမှာမနေ့တနင်္လာနေ့ကတူရကီဆိုင်ရာရုရှားတံတမကြီးကိုရဲဝင်တန်းတူကပြစ်ခတ်ခဲ့တာကြောင့်တည်ဆုံသွားပါတယ်။ရုရှားတံတမကြီးအန်ဒရီကာလော့ဖ်ကအနုပညာပြပွဲမှာဖွင့်မှာစကားပြောကြားနေစဉ်နောက်ကနေမပြောမဆိုပြစ်လိုက်ပြီးတဲ့နောက်အလာဥကပါအလာရှင်မြက်ကသာကြီးမြတ်တယ်လို့ဟောဟစ်ခဲ့တယ်လို့တနင်္လာမှာစီးရဲနိုင်ငံတွင်ကအပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်ခဲ့တဲ့ရုရှားလူသက်သမားတွေကိုလက်တုံ့ပြန်မယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။တနင်္လာမှာတော့လွန်ကျွေးတာဝန်ရှိသူတွေကနောက်ပိုင်းမှာအသေးပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။စီးရဲနိုင်ငံအလက်ပိုမျိုးကသဘုံနဲ့ထင်းချုံရနေမြေမှာကြံနေသေးတဲ့သူတွေအနေနဲ့အမြန်ဆုံးထွက်ခွာကြဖို့မကြံခင်မှာစစ်အတက်တွေဝင်လာတော့မှဖြစ်တဲ့အကြောင်းလေဗနွန်စစ်သွေးချော်အဖွဲ့ Hezbollah ကဒီကနေ့ပဲသတိပေးလိုက်ပါတယ်။တမန်အဆက်အစိုးရကိုဖြုတ်ချဝရွေတဲ့မဟာဗျူဟာဒဇယ်ဒီပိုင်းဖြစ်တဲ့အတိုက်ကလန်နက်ကန်တွေက2012ခုနှစ်မှာအလက်ပိုမျိုးအရှိပိုင်းကိုတိမ့်ပိုက်ထားတာပါ။တောင်တူပင်လယ်ပြင်တွင်းကနိုင်ငံတကာရေပိုင်နယ်ထဲမှာပြီးခဲ့တဲ့သတင်းပတ်ထဲတရုတ်နိုင်ငံကတင်ဆက်ထားတဲ့ရင်းငုတ် drone ကိုတရုတ်နိုင်ငံကပြန်လည်လွှတ်ပြောင်းပေးလိုက်ပါတယ်။တရုတ်နိုင်ငံကတင်ဆက်ထားတဲ့နေရာမှာပဲရင်းငုတ်ပြန်ပေးခဲ့တယ်လို့အမေရိကန်ပင်ကွန်စစ်ထောင်ချုပ်ကပြောဆိုခဲ့ပါတယ်
။သတင်းချင်းချက်ကိုကောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်းမှုကမခင်ဖြစ်တွေ့ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်။ VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.65လိုင်းဒိုမီတာ53 kHz 5885နဲ့လိုင်းလာမီတာ190 kHz 3905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုနားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပ
This program has come to you from the Voice of America, Washington.